ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဆောင်ရွက်ခဲ့ပြီးအခုအချိန်မှာတော့နောက်တစ်ဆင့်တူပြီးဂျာကာလာအစီအမံအတွက်ကူညီထောက်ပံ့ရင်းနှီးမှုတွေလိုအပ်နေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောလိုက်ပါတယ်ဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာအစိုးရနဲ့သဘောတူထားတဲ့အတိုင်းကနအူးအဆင့်လေးလာဆန်းစစ်မှုတွေလုပ်နေပြီးမကြခင်ဒုတိယအဆင့်ကိုဆက်ရတော့မယ်လို့လည်းမြန်မာအစိုးရကိုသတိပေးလိုက်ပါတယ်ဒီအကြောင်းတွေကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါရှင
်ကမ္ဘာဝမ်းမှာရှိတဲ့ဒုက္ခသည်အကျပ်တဲတွေအတွက်ဖြေထုတ်ရမှာနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူသားချင်းစာနာကူညီရေးပူးပေါင်းဆောင်ရွက်မှုတွေကဒုက္ခသည်တွေအတွက်ထိရောက်တဲ့အကူအညီဖြစ်စေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကယူနီစီယာရဲ့နှစ်ပတ်လည်အမှုဆောင်စီဝေးအဖွဲ့မေကုံးမှပြောဆိုသွားတာပါလူသားတွေရဲ့အသက်ကိုကယ်တင်မှုအတွက်လူသားချင်းစာနာကူညီရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာဘလောက်အရေးပါသလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်အကျပ်တဲဖြစ်ကပြခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီးကဥပမာပေးပြီးတော့ထောက်ပြခဲ့ပါတယ်မြန်မာစစ်တပ်ရဲ့စစ်ဆေးရေးကြောင့်မလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာ9သိန်းနီးပါးကိုဒေသခံတွေအကူအညီနိုင်ငံတကာရဲ့အကူအညီနဲ့ကုလသမဂ္ဂဘက်ကရေးပေါ်တုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
The massive outflow of refugees into Bangladesh last year called for an all of UNHCR response.
ဒုက္ခသည်လုံယူလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မိနစ်တုံးကပြေးဝင်ခဲ့ကြကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရေးပေါ်တုံ့ပြန်ကင်တွေကူညီရေးတွေဆောင်ရွက်ခဲ့ရပါတယ်ပြောလို့တော့မရတဲ့အခက်အခဲတွေစိတ်တန်ရတန်ချက်တွေရလာတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာလူတစ်ယောက်ဖြစ်အနေဆုံးလိုအပ်ချက်တွေတော့မရတဲ့ဖြစ်နေကြုံရပါတယ်ဒေသခံတွေဟာစာနာကိူးနာစိအဖြစ်နဲ့ဒီဒုက္ခသည်တွေကိုကနဦးကူညီပေးကြပါတယ်မတော်ရသည်ဝင်လာတဲ့အတူဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူသားချင်းစာနာမှုကူညီမှုအဖွဲ့တွေပြည်ရင်းပြည်ပါဆွေးနွေးမှုတွေအဖွဲ့စည်းတွေဒုက္ခသည်တွေကိုယ်ပိုင်နဲ့အတူအရေးပေါ်ပြင်ဆင်ဆောင်မှုတွေလုပ်ခဲ့ပါတယ်ဒါအတော့အောင်မြင်မှုရှိတယ်လို့ဆိုရမှာပါ
တချိန်ထဲမှာတော့ရွန်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးပြီးတော့ဒုတိယဆင့်ကိုအခုဆောင်ရွက်ရမယ့်အနေအထားရောက်နေပြီလို့ဆိုရတယ်။ဒါပေမဲ့လည်းဒီပြဿနာရဲ့အဖြစ်ကိုတကယ်ထုတ်ပြရမယ့်သူကတော့မြန်မာအစိုးရအပေါ်မှာတည်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
။ But solutions to this crisis lie in Myanmar. Its root causes.including entrenched discrimination
ဒီဝင်ကြချက်တွေနဲ့ပတ်သက်လို့ဖြေရအောင်ဒီမနက်ကပေါ်တည်နေပါတယ်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံတာနိုင်ငံသားရပိုင်ခွင့်ငင်းပယ်ခံရတာနဲ့တခြားဖွံ့ဖြိုးရေးနိုင်ငံမှုတွေဟာအဓိကအကြောင်းရင်းတွေဖြစ်ပြီးဒါကိုကန့်တွယ်ဖြေရှင်းရပါလိမ့်မယ်မြန်မာဆွေရမှာဒီတာဝန်ရှိပါတယ
်ဒုက္ခသည်တွေနေရပြန်ရေးမစခင်ဂျာကာလာဖြစ်နေတော့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရွန်ဂျာဒုက္ခသည်တွေရောဒေသခံလူမှုအတိုင်းအဝိုင်းအတွက်ပါအခြေခံဖွံ့ဖြိုးမှုတွေဖြစ်စေမဲ့စီးပွားရေးအခွင့်အလမ်းတွေအပါအဝင်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂမင်းကြီးကဒီအဖွဲ့ဝင်နိုင်ငံတွေကိုတတိပေးပါရယ်ဒီအတွက်ကမ္ဘာပံနဲ့အာရှဖွံ့ဖြိုးရေးဘဏ်တွေရဲ့အကူအညီတွေကိုကျေးဇူးတင်တဲ့ကြောင်းဆိုပါရယ်ဒါအပြင်ရိုဟင်ဂျာတွေကိုအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေလိုမျိုးဒုက္ခသည်တွေကိုလက်ခံကူညီသူတွေရဲ့အခန်းကဏ္ဍအရေးပါမှုကိုလည်းသူကထည့်သွင်းပြောသွားပါရယ်မြန်မာနိုင်ငံထဲမှာကြံ့နေခဲ့တဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့လည်းသူတို့ကိုဒေသအတွင်းမှာလွတ်လပ်စွာသွားလာခွင့်ပေးဖို့တိုက်တွန်းသွားပါရယ်နိုင်ငံတကာကရိုဟင်ဂျာလို့သုံးနေပေမဲ့မြန်မာဆွေကတော့သူတို့ကိုဒီရခိုင်ပြည်နယ်တွင်းကမွတ်စလင်တွေလို့ပဲသုံးပါရယ်ဒါပြင်အာဏာပိုင်တွေအနေနဲ့ရခိုင်ထဲမှာဒီရှိကြံရှိနေတဲ့ဒီမွတ်စလင်တွေရဲ့လူမျိုးရင်းနဲ့စာဝတ်နေရေးအတွက်အကူအညီတွေပေးထားတယ်လို့လည်းမြန်မာဘက်ကဆိုပါတယ်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့အပိုင်းမှာတော့ကုလသမဂ္ဂကနအူးစမ်းစစ်လေးလာရေးအဖွဲ့လေးတွေအနေနဲ့ဒေသတွင်းသွားလာရေးအကန့်အသတ်တွေရှိတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပေမဲ့မြန်မာဆွေဘက်ကတော့ဒီအဖွဲ့တွေကိုသူတို့လွတ်လပ်နဲ့ဆောင်ခွင့်ပေးထားတယ်လို့တုံ့ပြန်ထားပါတယ်အောက်တိုဘာလ၁ရက်နေ့ကနေပြီးတော့၅ရက်နေ့ထိကျင်းပမဲ့ UNHCR နှစ်ပတ်လည်အမှုဆောင်စည်းဝေးကိုမြန်မာနိုင်ငံအနေနဲ့တော့ဒီပြောင်းစုဝင်ကြီးဒေါက်တာဝင်းမြတ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့သိရပါပါတယ်ခင်ဗျာ